မြမစစ်အာဏာသိမ်းစစ်ခေါင်းဆောင်အနေနဲ့အကြမ်းဖက်တပ်ဖြတ်ဖမ်းဆီးနေတာတွေကိုချက်ချင်းရက်ပြီးတော့ပြည်သူအတန်ကိုနားထောင်မှုမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းတူဦးနဲ့မြမအရေးလေ့လာသူအမေရိကန်ပါမောက်ခတူဦးတို့ကတိုက်တွန်းလိုက်ပါတယ်တမ်မတ်ကြီးဟောင်းစကော့မာစီယန်နဲ့ပါမောက်ခဒေးဗစ်စတိုင်းဘတ်တို့ကိုကိုဝင်းမင်းကတီးခြားဆက်သွယ်မေးမြန်းပြီးတင်ပြထားတာနားဆင်ပါရှင
်ဟုတ်ကဲ့မြန်မာနိုင်ငံအရေးစတန်ဖို့တက္ကသိုလ်မှကျွမ်းကျင်သူတွေဒီတစ်ပတ်ထဲဆွေးနွေးခဲ့ပြီးစစ်အာဏာသိမ်းဖိနှိပ်မှုအဆုံးသတ်နိုင်ရေးနဲ့မြန်မာပြည်သူတွေမျှော်လင့်ချက်ပြန်ရှင်သန်နိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းကူဖိအားပေးတင်တာတွေကိုပြောခဲ့ရမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာတမ်မတ်ကြီးဟောင်းမာဆီယကဒီတစ်ခေါက်အာဏာသိမ်းမှုပြင်းထန်လွန်မှုကို VOA ကိုတီးတန့်အခုလိုပြောပါတယ
် The coup is an absolute disaster for Myanmar
အာဏာသိမ်းမှုကမြန်မာနိုင်ငံအတွက်တကယ်ကိုဘေးဒုက္ခကြီးပါဒါကလုံးဝကိုအကြောင်းပြစရာမရှိပါဘူးအနာသိနာတင်မကပါဘူးဆန္ဒပြမကူးပေါင်းမဆောင်ရွက်သူတွေပေါ်ရက်ဆက်မှုကလည်းပြည်သူတွေအတွက်ကတ်ဆိုးကြီးပါလူအသက်တွေဆုံးရှုံးရတာဖမ်းဆီးခံရတာစတာတွေအပြင်ရုတ်တရက်စီးပွားရေးနဲ့တည်ငြိမ်မှုထိုးကျသွားတာတွေကမြန်မာပြည်သူတွေအားလုံးကိုထိခိုက်သွားစေပါတယ်အထူးသဖြင့်တော့လူငယ်တွေအတွက်ဆိုရင်မျှော်လင့်ချက်နဲ့အခွင့်အလမ်းတွေရိုက်ချိုးခံရပြီလို့ခံစားလိုက်ရတာပါဒီအပေါ်မှာပြန်ဆန့်ကျင်တွန်းလှန်နေတာကိုကျွန်တော်အထူးစာနာလေးစားမိပါတယ
်။တမ်မကြီးမဆီဟာလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူလည်းဖြစ်ပါတယ်။အရင်1988စစ်အာဏာသိမ်းမှုမှာအရေးပါခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူဂျော့ချ်တောင်တက္ကသိုလ်ပမောခစတိုင်ဘတ်ကလည်းအခု၄ချိန်မြောက်စစ်အာဏာသိမ်းမှုရဲ့မတူထူးခြားပုံကိုအခုလိုရှင်းပြပါတယ
်။ All very very saddened and depressed and horrified by what's going on.
ကျွန်တော်တို့အားလုံးအခုဖြစ်နေတာ ਈ တော့ NSA ပြတ်တုံလုပ်ခဲ့ရပါတယ်။အရင်88တုံးကလို့ပြန်ဖြစ်လာတာပါ။အကြမ်းဖက်မှုတွေမြင့်မားလာနေပါတယ်။ဒါပေမဲ့စစ်တပ်ကနားမလည်တာကအရင်အာဏာသိမ်းခဲ့တဲ့အချိန်မျိုးကိုပြန်သွားလို့မရနိုင်တော့တာပါ။အခုမျိုးဆက်တစ်တွေကအရင်ထက်အများကြီးကိုလွတ်လပ်ပွင့်လင်းနေပါပြီ။အခု generation Z တွေကသူတို့ဒါမျိုးကိုသိမခံနိုင်တော့ဘူးတဲ့။လူမှုကွန်ရက်မီဒီယာတွေအင်တာနက်စတာတွေအားလုံးကလူတွေတရင်အားလုံးချက်ချင်းနှီးပါရစေခဲ့ပြီအရင်နာဝတနာအဖခစ်တွေကတော့ဒါမျိုးမရှိခဲ့ဘူးအဲ့တော့လက်နက်ရှိတယ်ပြောနေတဲ့စစ်သားတွေအရင်ခစ်တွေတုန်းကတော့လူတွေကိုဖိအားပေးနိုင်ခဲ့တယ်ဒါပေမဲ့ရေရှည်တော့မခံခဲ့ဘူးအခုဟာတခြားထဲထွက်စရာအစ်စ်တွေပေါ်လာပြီမို့နောက်ဆုံးမူတီမာကစစ်တပ်ရဲ့ညီညွတ်မှုဆက်ရှိနေမလားဆိုတဲ့မေးခွန်းပါပဲ
အဲ့ဒီတော့ဒီမှာဆေးရနာသိမှုမှာတာဝန်အရှိဆုံးဖြစ်တဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုအတိအကျပါပြောခြင်းပါလဲလို့မေးရမှာတမ်မတ်ကြီးမဆေးက
There's no way that the people of Myanmar are going
ဒီဆေးရုပ်ချုပ်ရေးကိုမြန်မာပြည်သူတွေအနေနဲ့ဘယ်လိုနည်းနဲ့မှလက်ခံနိုင်မှာမဟုတ်ပါဘူးခမားတိုင်းပြည်အပေါ်ပျက်စီးစေခဲ့တာကိုပြန်စဉ်းစားကြည့်ပါပြီးရင်ဒီကနေထွက်ပေါက်ရှောင်ရှာယူပါဒါပေမဲ့အကြမ်းဖက်မှုရပ်တန့်တာနဲ့စလုပ်ပါတချိန်တည်းမှာကိုယ်မြန်မာပြည်သူတွေတောင်းဆိုနေတာကိုနားထောင်ပေးပါ
ပမောခကြီးစတိုင်ဘတ်ကလည်းဒီတစ်ခေါက်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအခုလိုအလေးနဲ့တိုက်တွန်းလိုက်ပါတယ
် I say that Myanmar line I am not talking about US interests
မင်းအောင်လှိုင်ကိုပြောချင်ပါတယ်ကျွန်တော် American အကျိုးစီးပွားနိုင်ငံခြားအကျိုးစီးပွားတော့ပြောနေတာမဟုတ်ပါဘူးမြန်မာစစ်တပ်တပ်မတော်ရဲ့အကျိုးစီးပွားအတွက်ပြောနေတာပါခမားနေနဲ့တပ်မတော်ရဲ့ဂုံတပ်မတော်ရဲ့နာမည်ကိုဖျက်ဆီးနေပါတယ်ခမားအနေနဲ့တပ်မတော်အပေါ်ယုံကြည်ပေမဲ့လုံနေတာတွေကတပ်မတော်နင့်နာစရာတွေပါခေါင်းဆောင်တယောက်အနေနဲ့တပ်မတော်အဖွဲ့အစည်းကြီးရဲ့ခေါင်းဆောင်တယောက်အနေနဲ့အခုလိုဆက်လုပ်နေတော့မြမသမိုင်းအမိုက်ချင်းတဲ့ကိုခမားဇောက်ထိုးကိုကြားသွားတော့မှာပါဒါကြောင့်မို့ခမားကိုယ်တိုင်ရဲ့အကျိုးစီးပွားအတွက်အခုရက်ဆက်မှုတွေကိုရပ်တန့်လိုက်ပါလူသားချင်းစာနာမှုအရာလည်းဆက်မလုပ်သင့်တော့ပါဘူးဒါတွေကတကယ်စဉ်းစားစရာအချက်တွေပါ
ဒီစတန်ဖို့တက္ကသိုလ်ဆွေးနွေးပွဲကိုဘော်ဒူနေကကျင်းပခဲ့ရမှာတခြားအဓိကဆွေးနွေးသူတွေကလည်းအခုတစ်ခေါက်အာဏာသိမ်းမှုကအရင်လိုပြန်တည်ငြိမ်အောင်စလုပ်ဖို့မဟုတ်ပဲမတည်ငြိမ်အောင်စလုပ်လိုက်တာသာဖြစ်တယ်။ဒါကြောင့်တည်ငြိမ်မှုပြန်ရဖို့အကြမ်းဖက်နေတာစရရေးလာမယ့်အာဆီယံအရေးပေါ်ထိပ်သီးပွဲမှာမြန်မာစစ်ကောင်းဆောင်ကိုအပြင်းထန်ဆုံးဖိအားပေးတင်ပြီလို့ဆိုခဲ့ပါတယ်။